နေ့ကလေဆိပ်ဆောင်ကိုကြမ်းဖက်ဖို့ကြိုးပမ်းမှုဖြစ်ခဲ့တဲ့ Glasgow မြို့ကအိမ်တွေကိုဗြိတိသျှရဲကအခုရှာဖွေစစ်ဆေးမှုတွေလုပ်နေပါတယ်။စနေနေ့က Glasgow နိုင်ငံကလေဆိပ်ကိုတိုက်ခိုက်မှုနဲ့တမန်နေ့ကလန်ဒန်မှာမကွဲသေးတဲ့ကားပုံးတွေတွေ့ရှိတာနဲ့ဆက်ဆက်ပြီးတော့9ဦးမြောက်ဒုသူဦးကိုရဲကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။ဗြိတိသျှဝန်ကြီးချုပ် Gordon Brown ကဗြိတိသျှရုပ်မြင့်တန်ကြားကတဆင့်ဒီကနေ့ပြောရမှာတော့အစိုးရကြမ်းဖက်သမားတွေရဲ့ချင်းချောက်မှုဒါမှမဟုတ် Al-Qaeda Islamic ကြမ်းဖက်အုပ်စုတွေရဲ့သွေးထိုးမှုတွေကိုအင်္ဂလန်နိုင်ငံအနေနဲ့အရှိသဖြင့်ခံနိုင်ရည်စွမ်းရှိတယ်လို့ပြောပါတယ်။ဗြိတိသျှနိုင်ငံကိုအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ခြင်းအဖြစ်ချင်းချောက်လို့ရမှာမဟုတ်ဘူးလို့လည်းဗြိတိသျှဝန်ကြီးချုပ် Gordon Brown ကပြောပါတယ်။မနေ့စနေနေ့ကစလို့အင်္ဂလန်နိုင်ငံတဟွမ်းမှာလုံခြုံရေးအရစိုးရင်ရတဲ့အမြင့်ဆုံးအဆင့်ကိုတက်လှမ်းထားတယ်လို့ဗြိတိသျှအာဏာပိုင်ကပြောပါတယ်။အခုဖြစ်ရတဲ့အားလုံးဟာအဆက်ဆက်ရှိတယ်လို့ယုံကြည်ရတဲ့အကြောင်းလဲရဲကဆိုပါတယ်။ Glasgow မှာစနေနေ့ကလူ2ဦးကနေပြီးတော့ပောက်ကွဲပြီးတော့မီးလောင်နေတဲ့ကားနဲ့မြို့ရဲ့၄စိတ်အဆောင်ကိုစနေနေ့ကဝင်ရောက်တိုက်ခိုက်ပါတယ်။တဦးကတော့ပြင်းထန်တဲ့အရာရထားပါတယ်။တန်တရားရှိသူ2ဦးကိုတော့မြောက်ပိုင်းအင်္ဂလန်နိုင်ငံမှာဖမ်းဆီးရမိတယ်လို့အခုနောက်ဆုံး9ဦးမြောက်တန်တရားရှိသူကိုတော့ Liverpool မြို့မှာလည်းရဖမ်းဆီးမိခဲ့ပါတယ်။အခုအင်္ဂလန်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုဂျိုးပန်းချက်တွေဟာ American ပြောင်စုကိုပါချင်းချောက်နိုင်တယ်ဆိုတော့တိကျယုံကြည်ရတဲ့ထောက်လိုင်းရေးသတင်းတွေဆက်နွယ်ပြီးတော့ဘာမှရမထားဘူးလို့ American ပြောင်စုရဲ့အမိမြေလုံခြုံရေးဝန်ကြီးဌာနဝန်ကြီး Michael Chertoff ကပြောပါတယ်။ American Leadership တွေမှာလုံခြုံရေးတွေတင်းကျပ်ထားသလိုဥရောပနဲ့တွားလာတဲ့လေရင်တွေပေါ်မှာလည်းလေရင်လုံခြုံရေးအရာရှိတွေအများအပြားချထားတယ်လို့ Mr. Chertoff ကပြောသွားပါတယ်။